Welcome to the Voice of America in Burmese.
Mingla wa shin. VOA American Tai ya 2019 ku ni November 16 ya sanin ni nyat ni season 2 ko American Pi Rang Su myo ro Washington DC ga ni tai yai thol win pe ni ba bi. 9.18 kHz 1683 9.19 kHz 15563 ne 9.25 kHz 11965 ro ga ni na sin nai ma le shin. မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့သတင်းတွေကိုကိုရနိုင်တဲ့ကျွန်မအနောက်လောက်ပြောပြမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးစွတ်တော်ကြာနာပွဲမှာရှာထူးကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆင်အမေရိကန်သံအမတ်ကို Trust Me ညနေချိန်မှာပဲသမ္မတထရမ့်က Twitter ကနေဝေဖန်တက်ခဲ့ခဲ့ပါတယ်အမေရိကန်ကချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကြောင့်စီးပွားရေးကျဆင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောရထွက်ကြတဲ့အီရန်ပြည်သူတွေဒီကနေ့လမ်းမထွက်ဆန္ဒပြလာပါတယ်တရုတ်သမ္မတရှီကျင်းပင်ကဟောင်ကောင်အကြမ်းဖက်မှုတွေရပ်ပြီးတော့တရားဥပဒေစိုးမအောင်လုပ်ပါဆိုပြီးတက်ရိုက်တိုက်တွန်းချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအပေါ်နိုင်နေမှုတွေတိုးပြီးလှုပ်ဆောင်မဲ့ပုံတွေ့လာရပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလာလေးတဲ့မှာတော့ရသေးရောင်မြို့နယ်တွေကအစိုးရတက်ရင်၃ခုကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကသတိပေးပစ်ခတ်ခဲ့တယ်ဆိုပေမဲ့ဒီလက်နက်ကြီးကြီးတွေဟာအနာဂတ်ရွာတွေကိုသွားထိတယ်လို့စစ်ဖက်ပြောခွင့်ရကပြောပါတယ်
ဒီတောင်ရဲ့ရှေ့ဘက်မှာကွာလေကုန်နေရာနဲ့ခန့်ပြတဲ့အခါမှာသူတို့ကြည့်လိုက်တဲ့ဘုံကြီးကပြတ်နေရအောင်မကြဘဲနဲ့နနောက်ကိုရှေ့ရွာနှစ်ရွာအောင်အိုက်နာမှာကြတော့အောင်ရခိုင်တော့ဒီနား၆ဦးတော့တန်ရတယ်လို့သိရ
စစ်ဘေးရှောင်ပြည်သူတရားကျော်လောက်ကိုတော့စစ်ဘေးလွတ်ရာချင်းပြည်ကိုစစ်ချင်းပြည်နယ်အစိုးရကနေရာချထားပေးလိုက်ပါတယ်ရခိုင်ဒေသထဲမှာပဲရေနက်စိတ်ကန်နဲ့အထူးစီးပွားရေးဆောင်ရှိလာရင်ဒေသခံတွေစီးပွားရေးဖွံ့ဖြိုးလာနိုင်သလားဆိုတာလည်းသိရမှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးလွှတ်တော်ဌာနပွဲမှာရာထူးကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမယ်ရီယိုဗာနိုဗစ်ထွက်ဆိုနေချိန်မှာပဲသမ္မတထရမ့်က Twitter ကနေဝေဖန်တက်ခဲ့ခဲ့ပါတယ်မရင်းရိုဗာနိုဗစ်သွားခဲ့တဲ့နေရာတိုင်းအခြေအနေဆိုးသွားသလိုသူအလုပ်ဆောက်ခဲ့တဲ့ဆိုမာလီယာမှာဘာဖြစ်သွားသလဲကြည်ပါဆိုပြီးတော့သမ္မတထရမ့်ကရေးတာပါအဲ့ဒီနောက်ယူကရိန်းသမ္မတဇယ်လန်စကီနဲ့ဒုတိယအကြိမ်ဖုံးပြောချိန်မှာယူကရိန်းသမ္မတဖက်ကသံအမတ်ကြီးယူနာယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြို့တဲ့သဘောသူ့ကိုပြောခဲ့တယ်ဆိုပြီးတော့လဲသမ္မတထရမ့်က Twitter မှာရေးသားခဲ့တာပါဒါပေမဲ့အဲ့ဒီအချက်ကမမှန်ပါဘူးသမ္မတထရမ့်ရဲ့ Twitter ကရေးသားချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကတက်တည်တူဖြစ်တဲ့ Miss Yovanovich ကိုမေးမြန်းနေတဲ့အချိန်မှာပဲသူ့ကိုအမေရိကန်သမ္မတကကြောက်လန့်အောင်လုပ်နေတယ်ဆိုပြီးဝေဖန်ပြောဆိုပါတယ်ဒီလောက်ရဟာဒီမိုကရက်အောက်လွှတ်တော်ကော်မတီကမေးမြန်းနေတဲ့တက်တည်တွေကိုသမ္မတထရမ့်ကထိုးနဲ့တိုက်ခတ်လိုက်တဲ့နောက်ဆုံးလောက်ရတစ်ခုလည်းဖြစ်ပါတယ်သမ္မတထရမ့်ကတော့တက်တည်တွေကိုသူထိတ်လန့်အောင်လုပ်နေတာမဟုတ်ဘူးဆိုပြီးတော့ညှင်းဆုပ်ခဲ့တယ်လို့ပဲဒီမိုကရက်တွေဖက်ကလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတံပြန်ဆွဆွဲခဲ့တာပါတက်တည်တွေကိုလည်း Republican အမတ်တွေမေးမြန်းခွင့်မပေးတယ်လို့သူတို့ဖက်ကတက်တည်စင်ကိုခွင့်လည်းမပြုဘူးလို့သမ္မတထရမ့်ကမနေ့တောက်ကြားနေ့မှာပြောဆိုခဲ့တာဖြစ်ပါတယ
်အစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြောအဖွဲ့ Islamic Jihad တို့ကြာတော်ရင်းကအပြစ်ခံရဆဲထားပြီးမဲ့လဲဂါဇာမှာရှိတဲ့ Hamas စစ်သွေးကြောအဖွဲ့ကိုဒီကြောင်းကနေဒီကနေ့မှာတိုက်ခိုက်ခဲ့တယ်လို့ Israel ဘက်ကပြောလိုက်ပါတယ်ဂါဇာကမ်းမြောင်ဒေသကနေအစ္စရေးနယ်မြေတဲကိုဒုံးကျည်20နဲ့တိုက်ခိုက်ပြီးတဲ့နောက်အစ္စရေးဘက်ကညာတွင်းချင်းပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဟာမတ်ဘက်ကပစ်လိုက်တဲ့ဒုံးကျည်တွေကိုတော့သူတို့ရဲ့ဒုံးလက်လက်ရန်ကာကွယ်ရေးစနစ်နဲ့ဟန်တားနိုင်ခဲ့တယ်လို့အစ္စရေးကဆိုပါတယ်။ပါလက်စတိုင်းစစ်သွေးကြောင့် Islamic Jihad အဖွဲ့နဲ့အစ္စရေးကမှဒီနှစ်ဖက်တင်းမာမှုတွေမြင့်တက်လာခဲ့ပြီးတဲ့နောက်ပြည့်ရဖို့သဘောတူခဲ့တာပါ။အဲ့ဒီနှစ်ဖက်အပြစ်ပြန်လည်ပစ်ခတ်မှုတွေအတွက်မှာပါလက်စတိုင်း34ယောက်တည်ဆုံးခဲ့ပြီးတော့အစ္စရေးဘက်ကတော့ထိခိုက်သေးဆုံးမှုမရှိဘူးလို့ဆိုပါတယ်။ Islamic Jihad အဖွဲ့ဟာဂါဇာကပါလက်စတိုင်းစစ်သွေးကြောတွေဖွဲ့တယ်မှာဒုတိယအင်အားအကြီးအမားဆုံးဖြစ်ပါတယ်။နေဆက်မှာတင်းမာမှုတွေမြင့်တက်ရတာဟာအစ္စရေးဘက်က Islamic Jihad အဖွဲ့ရဲ့ခေါင်းဆောင်ကိုတပ်ပစ်ခဲ့တာကြောင့်အဲ့ဒါကိုလက်တုံ့ပြန်တာကနေတင်းမာမှုတွေဖြစ်တာလို့လည်းဆိုထားပါတယ်။ဂါဇာဒေသမှာအင်အားကြီးဆုံးအဖွဲ့ကတော့ Hamas အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံကချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကြောင့်စီးပွားရေးကျဆင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောရထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့မှာလက်မထွက်ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေလည်းအပြစ်တင်ပြောဆိုမှုတွေထွက်ပေါ်လာတာပါ။အစိုးရပိုင်း National Iranian Oil Production Distribution Company ကကြိုတင်အသိမပေးဘဲနဲ့လောင်စာစီစဉ်နှုန်းတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ50ရက်ခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။အစိုးရကထောက်ပံ့ပေးနေတဲ့လောင်စာစီစဉ်နှုန်းတွေကိုတလီတာ80စင်ကနေ73စင်အထိတိုးပြီးတော့တက်မှတ်လိုက်တာဖြစ်ပါတယ် Quaranja, young chappy met season the ya, go and guard sent to a zenon tenet, the lago, lita, chelsea, where you can yaja machipare. Queran yala tapo, be away you may so you know, Lanza see the lita go, Nasachel senti pijama. Zeno tenet, sirigo, kuro, Quaranja, where you can yamas nitiga, Iraning at Hega, domo, the bolo, she did non barre, pidu, tan chelsea go, Muiji, topan, bibo, pidelo, tutamra, Mohammed, Bashia, no baska. မျိုးပတ်စီအပြောကိုကိုကားပြီးတော့အီရန်အစိုးရရွေးမြင့်တန်းကြဌာနကကြေညာတော့ပါတယ်။လာမယ့်ဆယ်အတွင်းငွေကြေးထောက်ပံ့ပေးတော့မှာဖြစ်တယ်လို့လည်းသူတမနာကပြောပါတယ်။ဒါပေမဲ့လည်းအီရန်နိုင်ငံသားအတော်များများကတော့ဒါကိုလက်မခံကြသလိုပဲစီးပွားရေးခက်ခဲနေတဲ့အချိန်မှာသူတို့အပေါ်ပို့ပြီးတော့ဝင်ပြီးအောင်လုပ်တယ်လို့ရဲလို့ရှင်းမင်းနေကြတာလည်းဖြစ်ပါတယ်။အီရန်နိုင်ငံရဲ့အဓိကဝင်ငွေပဏာဖြစ်တဲ လို့ကဘာပံကခံမှန်းထားပါတယ်
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကထက်တန်းကျောင်းတစ်ခုမှာလူတွေကိုတနက်နဲ့ဖြစ်ပြီးကိုကိုကိုလည်းပြန်ပစ်ပြီးတော့ဆုံးစီရင်သွားတဲ့ဆယ်ကျော်သက်အရွယ်ကျောင်းသားဟာအဲ့ဒီတနက်တန်းရံနဲ့တောက်ချနေကသေဆုံးသွားခဲ့ပါတယ်။အသက်16နှစ်အရွယ်နသန်နီယယ်ဘာဟော့ဟာတောက်ချနေနေ့လယ်ကဆေးရုံမှာသေဆုံးသွားခဲ့ပြီးတော့သေဆုံးချိန်မှာတော့သူ့မိခင်ကဘေးနားမှာရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘာဟော့ဟာသူတက်နေတဲ့ဒီ Santa Clara ထက်တန်းကျောင်းမှာကျောင်းသား9ယောက်ကို45မမပြောင်းတူတနက်နဲ့ပြစ်ခဲ့ပြီးတော့အဲ့ဒီပြစ်ခတ်မှုကြောင့်15နှစ်အရွယ်ကျောင်းသူတဦးနဲ့14နှစ်အရွယ်ကျောင်းသားတဦးတည်းဆုံသွားခဲ့ပါတယ်။ဘာဟော့ဟာအဲ့ဒီနေ့ကဒီအသက်16နှစ်ပြည့်တာဖြစ်ပြီးတော့သူဟာနောက်ဆုံးကြံတဲ့ကြည်တောင်းနဲ့သူ့ရဲ့ဦးခေါင်းကိုသူ့ဘာသာသူပြစ်ခဲ့တာပါ။ရဲတပ်ဖွဲ့ဘက်ကတွေ့ဆုံမေးမြန်းမှုတွေ40ကျော်လောက်လုပ်ခဲ့ပေမဲ့ဘာကြောင့်အခုလိုပြစ်ခတ်ရသလဲဆိုတာကိုအခုချိန်ကြီးမသိရသေးဘူးလို့အလီခရိုင်ရဲတပ်ဖွဲ့မူရဲတပ်ဖွဲ့ရဲ့တင်မှုတင်ကင်းဌာနရဲ့ဘိုးကြီးဒီကန်ဝဂ်နာကသတင်းတော့တွေကိုမနေ့ကပြောပါတယ်။ဒါပြင်သူ့ကိုတတ်သိရတဲ့အကြောင်းကိုလည်းရေးသားထားတာမျိုးမရှိဘူးလို့ဆိုပါတယ်။ဘာဟာအလီမြူနဲ့မိုင်50လောက်အကွာမှာရှိတဲ့စန်တာကလာမြူကဆော့ဂတ်ဂျီထက်တန်းကျောင်းအပြင်ဘက်မှာပြစ်ခတ်ခဲ့တာဖြစ်ပြီးတော့သူဟာပြစ်မှတ်တိတိကျကျမရှိဘဲတွေ့တဲ့သူကိုပြစ်ခဲ့တာဖြစ်ကြောင်းဒါပြင်သူ့မှာအနိုင်ကျင့်ခံရတာမျိုးတွေလည်းမတွေ့ရဘူးဆိုပြီးတော့ခရိုင်ရဲရာရှိ Alex Villanova ကပြောပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရစေ VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ပြုတ်သမရရှီချင်းပင်ကဟောင်ကောင်ကအကြံဖက်မှုတွေရပ်ပြီးတော့တရားဥပဒေစိုးမိုးအောင်လုပ်ပါဆိုပြီးတိုက်ရိုက်တိုက်တွန်းချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအပေါ်နှိမ်နင်းမှုတွေတိုးပြီးတော့လှုပ်ဆောင်မဲ့ပုံရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဖိနှိပ်မှုတွေတိုးလှုပ်လာပြီးတော့ဆန္ဒပြသူတွေဖက်ကလည်းနှောက်ဆုံမပေးဘူးဆိုရင်တော့တင်းမာမှုတွေတိုးလာနိုင်ခြင်းရှိတယ်လို့ဟောင်ကောင်စီးပွားရေးကပါပိုးပြီးတော့ထိခိုက်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ဘရာဇီးနိုင်ငံကညီလာခံတစ်ခုကိုတရားမြင်တဲ့တမရရှိကဟောင်ကောင်မှာထက်သက်လက်လက်ဖြစ်ပေါ်နေတဲ့အစွန်ရောက်အကြမ်းဖက်မှုတွေဟာ one country two system တနင်္ဂနွေစနစ်နှမျိုးဆိုတဲ့အစီအစဉ်ကိုထိခိုက်လာနေပြီလို့ကြာရာပရင်းကပြောဆိုသွားတာကိုတရုတ်အစိုးရပိုင်း People's Daily သတင်းကဖော်ပြခဲ့တာပါ။ဟောင်ကောင်အတွက်လက်ရှိအရေးအကြီးဆုံးအလုပ်ကအကြမ်းဖက်မှုတွေအဆုံးသတ်ပြီးတော့တရားဥပဒေစိုးမိုးရေးရှိအောင်လုပ်ဖို့ဖြစ်တယ်လို့တမရရှိကပြောဆိုခဲ့ပါတယ်။အကြမ်းဖက်ရာဇဝတ်သားတွေလို့ဆိုတဲ့သူတွေကိုဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ဟောင်ကောင်ရဲဌာနနဲ့တရားရေးဌာနကကင်တွယ်တဲ့လုပ်ရအပေါ်အားပေးထောက်ခံကြောင်းလည်းတမရရှိကထည့်သွင်းပြောဆိုသွားတာပါ။ဒီအတော်အတွင်းမှာပဲသတင်းတပတ်နေပါကြရဲတို့ဝိုင်းထားတဲ့တက်ကတိုရီအဆောက်အုံတွေထဲကနေကျောင်းသားတွေနဲ့ဆန့်ကျင်ဆန္ဒပြသူတွေဒီကနေ့အစောပိုင်းမှာပဲထွက်ခွာသွားကြပါတယ်။ဒါပေမဲ့လည်းအဓိကတက်ကတိုဝန်ကြီးတခုကတော့ဆန္ဒပြသူတွေကဆက်ပြီးတော့ထိန်းချုပ်ထားတာပါ။လူရဲ့ခုနှစ်တန်းခွဲရှိတဲ့ဟောင်ကောင်မြို့ကအချို့အစိတ်ပိုင်းတွေမှာတွားရည်လာရခက်ခဲနေစေဖြစ်တယ်လို့ကျောင်းတွေတက်ကတူတွေကိုလည်းခုထိဆက်ပြီးတော့ပိတ်ထားပါတယ
်။သီရိလင်္ကာနိုင်ငံမှာသမရွေးကောက်ဖွဲ့ကိုဒီကနေ့မှချင်းပနေပြီးတော့သီရိလင်္ကာနိုင်ငံသားတွေလည်းဘဲယုံတွေကိုတွားပြီးတော့မဲဖိနေကြပါတယ်။သမရနေရာအတွက်လွန်ခဲ့တဲ့ဆယ်နှစ်ကသီရိလင်္ကာတောင်ပိုင်းကတမီးကြားသဘုံတွေကိုနှိမ်နင်းတဲ့နေရာမှာသီရိလင်္ကာစစ်တပ်ကိုဦးဆောင်ခဲ့တဲ့ကာကွယ်ဝန်ကြီးဟောင်ကိုတပါယာရာဂျာပါစာနဲ့သီရိလင်္ကာအစိုးရအဖွဲ့ရဲ့ဝန်ကြီးစာချစ်ပရီမာဒါစာတို့နှစ်ယောက်အကျိတ်နယ်ဖြစ်နေကြတယ်ဆိုပြီးတော့နိုင်ငံရေးသမားတွေနဲ့အကဲခတ်တွေကပြောပါတယ်ရာဂျာပါစာကတော့သူနိုင်ရခဲ့ရင်သီရိလင်္ကာနိုင်ငံရဲ့လုံခြုံရေးကိုအပြောင်းအလဲတွေလုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်သီရိလင်္ကာနိုင်ငံမှာ IS Islamic အစိုးရတွေက Easter ဖွဲ့တော်တွင်တိုက်ခိုက်ခဲ့တာကြောင့်လူ150ကျော်တည်ဆုံးခဲ့ပြီးတဲ့နောက်မှာသီရိလင်္ကာနိုင်ငံရဲ့လူများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်ဆင်ဟာလီလူမျိုးတွေရဲ့စိုးရိမ်မှုကိုအခြေခံပြီးတော့လုံခြုံရေးစနစ်ကိုအပြောင်းအလဲတွေလုပ်ပေးမယ်ဆိုပြီးတော့ရာဂျာပါစာကမဲဆွယ်စည်းရုံးနေတာဖြစ်ပါတယ် ပြည်မတော်ဆွာကတော့ခြေလက်ဒေသတွေကိုအဓိကမဲဆွဲစီးရုံနေပြီးတော့အင်အားစီစဉ်နေချောင်းဝတ်စုံနေအပြင်အမျိုးသမီးတွေအတွက်လည်းလောက်ဆက်သုံးဆောင်ပစ္စည်းတွေအထိပါအခမဲ့ပေးသွားဖို့မဲဆွဲစီးရုံခဲ့တာကြောင့်အမျိုးသမီးတွေကတော့သူ့ကိုမဲပေးဖို့စိတ်ဝင်စားနေကြပါတယ်ဒီလိုလင်္ကာနိုင်ငံအလဲပိုင်းကအန်ဒရာဟပူရာခရိုင်မှာတော့မဲပေးဖို့အတွက်မဲယုံကိုသွားနေကြတဲ့မွတ်စလင်တွေစီးလာတဲ့ကားစင်းကိုဘသူမှမသိတဲ့လူတစုကပြစ်ခတ်ခဲ့တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကပြောလိုက်ပြီးထိခိုက်ဒဏ်ရာရတာမရှိဘူးလို့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ
ပိုလီဗီးယားနိုင်ငံမှာသတင်းသုံးပတ်ကြာဆန္ဒပြပေါ်တွေပေါ်ပေါက်နေတယ်လို့မနေ့တောက်ကြနေမှာတော့ကိုချန်ပန်မာဒေသမှာရဲတို့နဲ့ရုံရင်ဆန္ဒဖြစ်တဲ့နေရာမှာသတင်းထောင်5ဦးသေဆုံးသွားပါတယ်။ဆယ်စုနှစ်အတွင်းအဆိုးအဝါဆုံးဖြစ်တဲ့ဒီဆန္ဒပြပွဲတွေကြောင့်ပိုလီဗီးယားသမ္မတအီဗိုမာရာလေးစ်ရာထူးကပါနှုတ်ထွက်သွားခဲ့တာပါ။ဒီဆန္ဒပြပွဲတွေအတွင်းနိုင်ငံရေးအသိုင်းအဝိုင်းကလူရရောအဆိုးရအဖွဲ့ဖက်ကပါသတင်းထောက်တွေကိုပြင်မှတ်ထားနှောက်ယှက်တာတွေပုတ်ကိုရေးတိုက်ခိုက်တာတွေနဲ့သတင်းတွေကိုစင်စားဖြတ်တာမျိုးတွေတိုးပြီးတော့လှုပ်ဆောင်လာပါတယ်။တချို့သတင်းစာတွေပုံနှိပ်ထုတ်ဝေတာတွေရပ်ပစ်ခဲ့ရတယ်လို့မျိုးရှိတယ်လို့တချို့အတန်လွင့်ဌာနတွေကိုညှနာခဲ့ရတဲ့အတွက်လူလူကြားသတင်းမားတွေနဲ့ဇဝေဇဝါဖြစ်တာတွေပိုးပြီးတော့ဖြစ်လာစေပါတယ်။နိုင်ငံရေးအရာမတီးမငြိမ်ဖြစ်လာတာကြောင့်သတင်းထောက်တွေအပေါ်အကြမ်းဖက်တာမျိုးတွေဖြစ်လာစေတယ်လို့ပိုလီဗီးယားကအမျိုးသားသတင်းမီဒီယာအသင်းကပြောပါတယ်။နှစ်ပေါင်းအတော်ကြာအောင်သတင်းထောက်တွေကိုလူလူကအယုံကြည်ကိမဲ့နေတာလည်းဖြစ်ပါတယ်။ဒီနေ့အတွင်းလာပတ်အယ်အတိုအော်ဒရိုကိုချန်ဘာဘာနဲ့ဆန်တာခရုစ်မြို့ကသတင်းထောက်တွေကိုတက်ခိုက်တာ64ကြိမ်ထက်မနည်းရှိနေပြီးတော့တက်ခိုက်ခံရတဲ့သတင်းဌာနတွေကတော့72ခုထက်မနည်းရှိတယ်လို့လည်းအမျိုးသားသတင်းမီဒီယာအသင်းကပြောပါတယ်
တော့ကြောင့်ဒီကကစားခဲ့တဲ့နိုင်ငံကဘောလုံးပွဲတွေမှာတော့အာဂျင်တီးနားကဘရာဇီးကိုနိုင်သွားပါတယ်။ထောင်အမေရိကတိုက်ကနံပါတ်ကြီး2သင်းဖြစ်တဲ့ဒီအာဂျင်တီးနားနဲ့ဒီဘရာဇီးအထင်းတို့မနေ့ကဆော်ဒီအာရေဗျနိုင်ငံမှာချစ်ကြည်ခြေဆံပွဲကစားကြတာမှာအာဂျင်တီးနားကတကူးကူးမရှိနဲ့နိုင်သွားတာပါ။အာဂျင်တီးနားအတွက်တလုံးနဲ့သောနိုင်ငံကိုတော့ဘာစီလိုနာတိုက်စစ်မှုလီယိုနယ်မက်ဆီကပယ်နယ်တီကနေသွင်းခဲ့တာပါ။ပထမပိုင်း14မိနစ်မှာအာဂျင်တီးနားပယ်နယ်တီရတာကိုမက်ဆီကန်တာမှာဘရာဇီးကိုယ်စားမအယ်လစ်စန်ဘက်ကကာကွယ်နိုင်ခဲ့ပြီးမဲ့ပြန်ထွက်လာတဲ့ဘောလုံးကိုမက်ဆီကသွင်းယူခဲ့လို့အာဂျင်တီးနားအသင်းကိုရခဲ့တာဖြစ်ပါတယ်။အာဂျင်တီးနားဘက်ကပယ်နယ်တီမရခင်လေးမှာပဲဘရာဇီးဘက်ကပယ်နယ်တီအရင်ရခဲ့ပြီးမဲ့မက်ဆီတိုက်စစ်မှုဂျေဇုစ်ကန်တာပြီးထွက်သွားခဲ့လို့ဘရာဇီးကိုမရခဲ့ပါဘူး။နောက်ပိုင်းမှာတော့နှစ်ဖက်စလုံးဂိုးမသွင်းနိုင်တဲ့အတွက်နောက်ဆုံးမှာအာဂျင်တီးနားကတကူကူမရှိနဲ့နိုင်သွားတာဖြစ်ပါတယ်။ယူရို2020အခြေစိုက်ပွဲတွေမှာတော့အလီဂါဘော့စနီးယားကို3ဂိုးကိုမရှိ၊စပိန်ကမော်လ်တာကို9ဂိုးကိုမရှိ၊ဆွီဒင်ကရိုမေးနီးယားကို9ဂိုးကိုမရှိ၊ဒိန်းမတ်ကဂျီဘော့ထာကို6ဂိုးကိုမရှိနဲ့နိုင်ပြီးတော့ဆွစ်ဇာလန်ကလည်းဂျော်ဂျီယာကို2ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ
။စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါရှင်။အခုချိန်ကစပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုစက်တိုက်နာစင်ကြရမှာဖြစ်ပါတယ်။ရသေးရောင်မြို့နယ်ထဲမှာခြေချထားတဲ့အစိုးရစစ်တပ်တပ်ရင်း၃ခုကိုရခိုင်လက်နက်ကိုင် AA အဖွဲ့ကမနေ့ကပြစ်ခတ်မှုဟာသတိပေးယုံသားဖြစ်တယ်လို့ AA အဖွဲ့ရဲ့ပြောခွင့်ရခိုင်သူခကပြောပါတယ်။အဲဒီနောက်အပြန့်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအနာကကြေးရွာတွေကအရက်သားတွေထိခိုက်ဒဏ်ရာရခဲ့ကြတယ်ဆိုတဲ့အကြောင်းပြည်စုံကိုတော့ VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်မြောက်ပိုင်းရသေးတောင်မြို့မှာရှေ့ရှာတဲ့မြမစစ်တပ်ဖွဲ့ကတပ်ရင်း၃ခုကိုမနေ့ကတောက်ကြနေညနေ 7:00 နာရီလောက်မှာ AA ဖွဲ့ကလက်နက်ကြီးတွေနဲ့စတင်ပြစ်ခတ်ခဲ့တာကြောင့်တနေ့4:00 နာရီကြာပြန်လည်ပြစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်။မြမတပ်တွေဖက်ကမကြာခဏဆိုလိုလက်နက်ကြီးတွေနဲ့ပြစ်ခတ်တာတွေလုပ်နေတဲ့အတွက် AA တပ်ဖက်ကခုလိုတုံ့ပြန်သတိပေးရတာဖြစ်တယ်လို့ AA ပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဒီမနေ့ကဒီနိုဝင်ဘာလ15ရက်ဒီညမှာဒီ7:00နာရီလောက်မှာပေါ့နော်ဒီကမစစ်တပ်ကရေတိတောင်ချိစိုက်ကြီးခမား936 938 938အဲ့ဒီတိုင်းရင်းဆိုင်တဲ့ဆွေတွေကိုကျွန်တော်တို့သခန်းတက်တို့ဆက်ကနေပြီးတော့ဟိုတတိပိပိဋကမှုတွေလုပ်ခဲ့တာရှိတယ်။ဆိုတော့ဒါကြောင့်ဟိုတတိပိပိဋကမှုတွေလည်းရတယ်လို့ဆိုလို့ရှိရင်ဒီဗမာစစ်တပ်ဟာဒီတိုင်းရင်းဆိုင်တဲ့ဆွေတွေကနေပြီးတော့မှလက်နေကြီးတွေနဲ့ဒါမစင်မချင်းရောင်းကားပိဋကမှုတွေကိုနော်ဒီရဲ့ပိုင်းဒီမှာပို့ပြီးတော့လုပ်လာတဲ့အတွက်ကြောင့်လို့ကျွန်တော်တို့ဘက်ကလည်းဟိုတန်ကြန်တတိပိပိဋကမှုတွေကိုလောက်ဆောင်ခဲ့ရတာဖြစ်တယ်ကြာဒီကိစ္စမျိုးကတော့ဟိုအပြေးကြီးကမတိရတူပြီဆိုတော့ကျွန်တော်တို့လည်းဟိုဆက်ပြီးတော့စုံစမ်းနေဖြစ်ပြီးရှိသေးတယ်
။အဲအဲဘက်ကပြစ်တာတိတ်မကြပါနဲ့စစ်တပ်ဘက်ကတော့မနေ့3နာရီလောက်ထိကြေးရွာနီနာတောင်တန်းတွေကိုပြစ်ခတ်နေတာဖြစ်တယ်လို့ခိုင်ဒုခကဆက်ပြောပါတယ်
။ဟိုအဲ့ဒီကျွန်တော်တို့ဘက်ကတတိပိတ်ပြစ်ခတ်တာကဟိုအရှင်ကဟိုတိတ်မကြဘူးကြာနော်ကျွန်တော်တို့တတိပိတ်ပြစ်ခတ်တယ်လို့လုပ်တာဆိုတော့ဗမာစစ်တပ်ဘက်ကရောသူတို့ဒီဟိုညဟုတ်ကြပါနော်မနေ့မိုးလောအားရုံ3နာရီလောက်ထိအောင်သူတို့ဒီဒီလိုစခန်းတွေကနေပြီးတော့လက်နေကြီးတွေနဲ့ဒါဟိုအဲ့ဒီအနီးနားတဝက်ကိုအကုန်လုံးရန်သားပြစ်ခတ်မှုတွေကိုတ냐လုံးလုပ်ခဲ့တယ်လို့ဆိုကျွန်တော်တို့သိရတယ်။ဆိုတော့ဒီကြေးရသားတွေထိခိုက်မှုအခြေအနေ
အဲ့ဒီဥစ္စာတွေလည်းကျွန်တော်တို့ဟိုစက်ပြီးတော့ဆင်းလန်းနေနေရှိနေတယ်အခုလို့တိခခံရတာမှန်တယ်ဗျအဲဖွေးကပြစ်လိုက်တဲ့လက်နက်ကြီးတွေဟာစစ်တပ်စခန်းတွေစီမထီပဲပတ်ဝန်းကျင်ကကျေးရွာတွေကိုတော့ထီတယ်လို့မြန်မာတပ်ဖက်ကပြန်ပြောပါတယ်အနောက်ပိုင်းတိုင်းစစ်ထောင်တွေချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးက
အော်တခါဝန်တိုက်ကမဟုတ်ပါဘူးအဲ့ဒီရတိတောင်ရဲ့ရတိတောင်ရဲ့အရှိဘက်မှာဒီလိုမျိုးရှစ်ထောင်တော့ဟောဝေးတော့မှာအဲ့ကွားဒီကောင်ကွားဒီကောင်အဲ့ကွားဒီကောင်ကဒီကောင်လေးဟလာစောတိုက်ကောင်လို့ယူစားရတဲ့ဟာနဲ့ဒီကောင်ကိုနှမ်းတယ်ကွားဒီကောင်ကလည်းနှမ်းပြတဲ့အခါမှာသူတို့ပြစ်လိုက်တဲ့ဘုံကအဲ့ဒီတက်နေရာကိုမကြဘဲနဲ့အဲ့နာမှာဟလာဟိုကြွားနေပါရှိတယ်အဲ့နာမှာနော်ဟလာဟ
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တ ကျွန်တော်တို့ကတော့ဒီကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ့ကနေ ကျောက်တော်မြို့နယ်တရက်တပင်ကျေးရွာနယ်တခြားအနီးအနားရွာကဒေသခံတွေကိုတပ်မတော်ဖက်ကဖန်စီစစ်ဆင်းနေတာတွေလည်းရှိပါတယ်အခုဆိုရင်ရခိုင်နောက်ပိုင်းဒေသမှာတနေ့အေဂျာမှာတိုက်ပွဲတွေပြင်းထန်လာသလိုစစ်ဘေးရှောင်ဥယျာဉ်ဟာလည်းရခိုင်တိုင်းဒေသမြို့နယ်စုများအစည်းအရုံး RECS စစ်တပ်အရာခုနှစ်တောင်းနီးပါးရှိနေပြီအရာသားတွေဆုံးသူထိခိုက်ဒဏ်ရာရသူတွေနဲ့နှစ်ဖက်ဖန်စီစစ်ဆင်းခံနေရသူတွေလည်းအများပြားရှိနေပါတယ်
ပလောဝမြို့နယ်ကင်းသလင်းရွာသားတရာကျော်ကိုချင်းပြည်နယ်အစိုးရအစီအစဉ်နဲ့ထန်တလန်မြို့နယ်တိကီကျေးရွာကိုမနေ့ညပိုင်းမှာပြောင်းရွှေ့ပေးလိုက်ပါတယ်အခုပြောင်းရွှေ့ပေးလိုက်တဲ့သူတွေဟာတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့သူတွေဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်VOA
ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကိုင်ကပြောပြပေးပါရှင်ဟုတ်ကဲ့ပါရခိုင်လက်နက်ကန်အေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်
ချင်းပြည်နယ်အစိုးရကလည်းနေရာချထားပေးပြီးလို့ချင်းပြည်နယ်လူမှုရေးဝန်ကြီးပေါင်လုံးမင်းထံကပြောပါတယ်ဟုတ်ကဲ့မင်းကဟိုကမင်းကပီကီလို့ပြောတယ်ဆိုတော့ပီကီရွာမှာအဲဒီလိုမျိုးအင်းအလုံးနဲ့တောက်တာလေဆရာချပေးပါတယ်စကူမီတာခုပေါ့လို့ရေးတရားတော်တယ်အဲမင်းကတော့အစိုးရဖက်ကသွားကြည့်ပြီးတော့ဒီလိုအားပြီးစစ်တင်းအားပြီးတော့ပြင်ပြည်နယ်ဆက်တင်းဒီလိုအုံဆုံးသွားတော့မင်းကထန်တလာမြို့ကိုစစ်ဆော
ဒီကနေ့ဆိုရဖွဲ့ဝန်ကြီးတွေကနေတော်ရောက်တွေ့ဆုံထောက်ပံ့မှုတွေပြုလုပ်ခဲ့တယ်လို့လူမှုရေးဝန်ကြီးပေါင်လုံးမင်းထံကပြောပါတယ်။လက်ရှိစစ်ဆောင်တရားကျော်ကိုတန်တလာမြို့နယ်ကနိုင်ငံတော်ဒုတိယတံမရဦးဟင်းလေးပန်ထီယူရစာတီတိကိယွာအိမ်ယာမှာနေရာချထားပေးတာဖြစ်ပြီးစစ်ဆောင်တွေရေရှည်လောက်ကန်စားတောက်ရေးအတွက်ကုန်းမြင့်လေယာတွေပေါ်ထုတ်ပေးထားတယ်လို့ဝန်ကြီးပေါင်လုံးမင်းထံကဆ ကျင်းမီနယ်ပလောက်ဝမြို့နယ်ထဲမှာရခိုင်လက်လက်ကန်အေဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်စစ်ရှောင်းတွေရတဲ့ဥယီ၃000နဲ့ထက်မှာရှိနေတယ်လို့ကျင်းမီနယ်ဆိုရတာဝန်ရှိသူတွေကပြောပါတယ်။ကျင်းမီနယ်တွင်တရက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အိန္ဒိယမြန်မာနယ်စပ်မှာခြေပြုတ်နေတဲ့ဆိုမီတော်လိုင်းရေးတပ်မတော်ဇက်အာရီနဲ
ကျွန်တော်တို့ကနေနေလုံးချုံကြီးအနေနဲ့ရှစ်ချောင်းထွက်ရင်းနဲ့လေမတော်တဆလမ်းကွေမှာပြီလို့သမတော်ပဲကအရင်ပစ်တာနဲ့ရေးပေါ်ရပစ်လိုက်တာပေါ့သူတို့ပြီးတဲ့ခါကျတော့မိမိကိုယ်ကကွယ်တဲ့နေနဲ့ပစ်လိုက်တာအချင်းရတော့ပြီးရင်ကနေညီမတက်မတော်ပဲကဟိုကတုံးစီလေးစီလောက်နဲ့သူ့ညောင်နေတယ်ဦးတည်ပြီးတော့လာတယ်လို့တော့ကျွန်တော်တို့ဖိုင်လုံးနဲ့တရင်ရတော့ကြားရတာပေါ့ဒီနော်မတော်တဆပြီးတဲ สมิตรลายตั้มรอเสร็จอะไรฮะทางกูอยากกู้เสื้อตรงคนนี้ลงมาสาดเดินตีทางแค่บีโร่อินเดียเนี่ยมันเนี่ยสามารถเชื่อมโยงในทางนั้นพี่บีเนี่ยมาสู้ยากตั้งแต่ไต้หวันเสร็จแต่ปรมาสูงเจริญลูกต้องสั่นตีรักกันดูกันสูบอะไรในไต้หวันเจริญลูกโอเคก็พูดอย่างที่ก็พูดอย่างที่กูว่าตรงเดียร์เราเอ็นเนี่ยสามเดือนมานี่จ้าละวะตัวเอาสี่เดียร์เราอีกเดือนประมาณปีนี้จ้าละแต่สักครั้งเดียวใครนำมือสิกิสมัวเต็มสิเดี๋ยวหาได้สักตัวเลยงอที่จะเอาไปจับปร
ဒီကနေ့ကျွန်တော်တို့ဒီရခန်တွေကပြောပါတယ်မနေ့ကသုံးဆံမြို့နယ်ဘက်မှာဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုသိရှိဖို့တမတော်သတင်းမှပြန်ကြားရေးဖွဲ့တာဝန်ရှိသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးသုံးဆံမြို့နယ်အစမှာမြန်မာတမတော်ပါဝင်စုမီတော်လိုင်းရေးတမတော်အရှိပိုင်းတိုင်းနဲ့မဏိပူကတဲ့တပ်ဖွဲ့တို့အခြေပြုနေကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအတွက်ICJနိုင်ငံတကာတရားရုံးမှာဂမ္ဘီယာနိုင်ငံကဒီသတင်းတက်ချင်ပါပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနိုင်လာနေပါပြီလားနိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိ ွင့်ဆွေးနွေးမိနေလူတွေအနေနဲ့ view ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ဒီနေ့ည9:00ခွဲမှာစတင်တော့မယ့်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုကြံနေတဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံရဲ့အနောက်ဘက်ရခိုင်ပြည်နယ်ဟာတယံဇာတပေါ်ကျွဲဝါသလိုဒေသတွေမှာလည်းမဟာဗျူဟာအရအရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။ဒီနေရာကိုရင်းနှက်စိတ်ကမ်းနဲ့အထူးစီးပွားရေးဆောင်ဖြစ်ပြောင်းလဲဖို့တရုတ်ကလုတ်ပိုင်ခွင့်ရသွားတာမို့ဒီဒေသဟာစီးပွားရေးအကျိုးရှာသူတွေနဲ့ဒီစီကားလာနိုင်ပေမဲ့ဒေသခံတွေကတော့သူတို့ရဲ့မိယိုးဖလာအလုပ်တွေကိုတောင်းတားမြစ်တာခံနေရတာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်။ AFP သတင်းတပုတ်ပေါ်မှာအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တရုတ်အတွက်အိန္ဒိယသမုဒ္ဒရာရေလန်းထွက်ပေါက်တစ်ခုရသွားစေတဲ့ကြောက်ဖြူရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်တိဆောက်ဖို့အတွက်အဲ့ဒီနေရာမှာအရင်ကစိမ့်စိမ့်လန်းလန်းရှိခဲ့တဲ့လေခွင်းတွေရောကျွန်းသစ်တွေပေါ်တဲ့တစ်တောတွေပါဇရေခဲ့ရပါတယ်။တည်ငြိမ်မှုမရှိတဲ့ရခိုင်ပြည်နယ်မှာ2018နောက်ပိုင်းရိုဟင်ဂျာပြဿနာကြုံလာရပြီးဥပဒေကန့်သတ်မှုအစ်စ်တွေထောက်ပြန်ထားချိန်မှာပဲမြန်မာအစိုးရကရခိုင်ပြည်နယ်တွင်လာပြီးရင်းနှီးမြှုပ်နှံကြဖို့ကမ္ဘာတလွှားကိုပါဖိတ်ခေါ်လိုက်တာကြောင့်မီယိုဖလာလုတ်ကင်စားတောင်းနေတဲ့ဒေသခံတွေအတွက်စိုးရိမ်မှုတွေပိုးလာစေပါတယ်။ပြည်နယ်တိုးတက်ဖို့ကတိပေးတဲ့အစိုးရကတရုတ်သင်္ဘောတွေလွတ်လွတ်လပ်လပ်သွားလာနိုင်အောင်ဒေသခံတွေရဲ့ငားဖမ်းမှုကိုပါပိတ်ပင်လာတာကြောင့်အသက်28နှစ်ရှိပြီဖြစ်တဲ့ကိုအောင်ကြီးလိုတငါးသေးတွေအတွက်တော့မိသားစုဝိုင်းရင်အတွက်တော့မလွယ်ကူပဲဖြစ်လာတာပ
ါ။မူလို့ဖိုင်လို့ဟဲ့လေကျွန်တော်ငုံမကကွက်ခံရပါလေ။ဘလိုင်းကိုတိုက်သွားချင်ဖိုင်လို့ဟဲ့လို့။ရဖိုင်ဖို့တော့ဟို
သူတို့ဖိုင်ရတော့ငါတို့ကအသက်ခံရမယ်။စစ်သားတွေဖိုင်ရင်ဖိုင်တာကမိသားစုလိုက်ကြရင်အဆင်မပြေလို့ဖိုင်ရင်လေဖိုင်အသက်ပဲခံတယ်ထွက်မပြေဘူး
။ရခိုင်မြောက်ပိုင်းမှာရွှင်းကြပြတ်တလာနဲ့ရှုပ်ထွေးနေပြီမယ်။ရခိုင်အလေပိုင်းကတော့ငကိုတိုင်းပဲအေးချမ်းနေတာပါဒီနေရာကိုလာပြီးရင်းနှီးမြှုပ်နှံမှုလက်တော်နေတဲ့နိုင်ငံအများပြားရှိပေမဲ့တရုတ်နဲ့ဒေတာရင်းလုပ်ငန်းရှင်ကြီးတွေတော့မပါပါဘူးအခုချိန်မှာရခိုင်ကမ်းလွန်ရေနံတွင်းတွေကရတဲ့တန်းနဲ့ချီတဲ့ရေနံစိမ်းစီတွေကုဗမီတာဘီလီယံနဲ့ချီတဲ့သဘောဝဓာတ်ငွေတွေကိုမြန်မာနိုင်ငံအလေပိုင်းကိုဖြတ်ပြီးတရုတ်တောင်ပိုင်းကိုပို့ပေးနေပါပြီရခိုင်မှာချစ်ကုတ်ပို့ပြီးယူနိုင်မှုလုပ်နေတဲ့တရုတ်ကအထယ်ကျုပ်စစ်အုံနဲ့စားတောက်ကုန်စစ်အုံတွေပါတဲ့အထူးစီးပွားရေးဆောင်တဲ့အတူရင်းနှက်စိတ်ကမ်းအတွက်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲသဘောတူညီချက်ရခဲ့တာပါတရုတ်ရဲ့ကမ္ဘာလန်းစီမံကိန်းထဲမှာပါတဲ့ကြောက်ဖြူရင်းနှက်စိတ်ကမ်းအတွက်ကုန်ကျစရိတ်ကိုဒေါ်လာ9ဘီလီယံကျော်ကနေ10ဘီလီယံကျော်ထိလျှော့ချဖို့မြန်မာဘက်ကစူးစမ်းနိုင်ပေမဲ့တရုတ်ကအစုရှယ်ယာအများဆုံးဖြစ်တဲ့40ရာနှုန်းပိုင်ဆိုင်ဈေးဖြစ်ပါတယ်ဒါမြန်မာနိုင်ငံခြားကျွေးမိဖြစ်ပါတယ်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးကော်မတီကတော့ဒီစီမံကိန်းကိုသူတို့ထိန်းချုပ်နိုင်ပါတယ်လို့ပြောသလိုဒေတာကန်တွေအတွက်အလောက်ကင်၄ဒင်းလောက်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။ဒါပေမဲ့ Lay the Maji Uso Mangugaro. Sit down a crony re mea ya dore, DC man gain dre. A thank canary, me ega, lead on jama, two neva, padore, lupio bare.
Ladina Bilavijo, not the other me, but the me twelve is roger, not the material.
Turugo, Tune being, Tane the mine, Tadome sole, Genoa, Pego, Toya male, Arau, so ye ne.
She nan pile, this help of me think canya do don't do it agale, me think tobe me, Yoji mea, lupio bare.
ทำหมดไปแล้วรู้สึกว่ามึงมีแต่บ้านไหนบ้านไหนก็จะเป็นมึงรู้ไหมลุงจะรู้ก็ไม่ได้หรอกทุกปีเรื่องมึงจะพยานเนี่ยเป็นลูกหลงเลยต้องสร้างลูกเลยไม่เอาที่ต่างกันแต่จ้าเล่าชาดูโกโซลังการอดีสิมันเก่งเลยไม่รู้อ่ะเพ่กูเดี๋ยวจะเตรียมสาระก็ยาเร่งเงินเนี่ยกูปีเนี่ยพ้นเพียวกูเรียนลูกไหนเนี่ยรู้สึกว่าเลยอยากให้ปีเนี่ยพ้นเพียวดูดูพ้นสูรุ่งเฮงลูกเฮงยังว่าแค่เฮงเนี่ยโอ้ว่าไม่ได้ชามีอะไรสักอย่างด
ကိုတိဆောက်လို့ရပါတ
ယ်။မြမအာဏာပိုင်တွေလူခွင့်ချုပ်ပေါက်တယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ရင်ဆိုင်နေရပေမဲ့တရားစာတပေါ်ကျတဲ့မြန်မာမှာတရုတ်နဲ့အပြန်စီးပွားရေးအချို့မြတ်ရဖို့လုပ်နေသူတွေကတော့စင်ကာပူဂျပန်နဲ့ထိုင်းတို့ဖြစ်ပါတယ်။အတိုင်းနိုင်ငံပုဂ္ဂိုလ်ကလည်းမြန်မာနဲ့လက်တွဲလှုပ်ဆောင်ကြဖို့မကြသေးခင်ကပဲဂျပန်ရောက်ချိန်မှာပန်ကြားခဲ့တာပါ။ဒါပေမဲ့ဒေသခံတွေမချေနဲ့ရင်နိုင်ငံတွင်းစီမံကိန်းတွေကိုရပ်ပြတ်နိုင်တယ်ဆိုတော့ကိုတော့တရုတ်ရဲ့မြစ်ဆုံရေကာတာစီမံကိန်းကတက်တာပြန်နေပါတယ်
။ဒေါခင်မျိုးသက်ပြပြသွားတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့သတင်းပတ်စင်ကဏ္ဍအဖြစ်ဖြစ်တဲ့ဒုသန်အစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါရှင်။လိုင်းဒိုမီတာ109လိုင်းလက်မီတာ190 kHz 1505လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်အခုစနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတဒိုနယ်ထရမ့်ကိုအရေးယူနိုင်ရဲ့စွတ်တော်ကြာနာပွဲမှာရှာထူးကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီယိုဗာနိုဗစ်ထွက်ဆိုနေချိန်မှာပဲသမ္မတထရမ့်ကတွစ်တာကနေဝေဖန်တက်ခိုက်ခဲ့ပါတယ်မရင်းတွားခဲ့တဲ့နေရာတိုင်းအခြေအနေဆိုးရွားသလိုပဲသူအလုဆောက်လုပ်ခဲ့တဲ့ဆိုမာလီယာမှာဘာဖြစ်သွားခဲ့တယ်လဲကြည်ပါဆိုပြီးတော့သမ္မတထရမ့်မှာရေးတာပါအဲဒီနောက်ယူကရိန်းသမ္မတဇယ်လန်စကီနဲ့ဒုတိယအကြိမ်ဖုန်းပြောချိန်မှာယူကရိန်းသမ္မတကတပ်အမတ်ကြီးယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြိုတဲ့သဘောသူ့ကိုပြောခဲ့တယ်ဆိုပြီးသမ္မတထရမ့်မှာတွစ်တာမှာရေးခဲ့တာပါဒါပေမဲ့အဲ့ဒီအချက်ကအမှန်မှန်ပါဦးဣသရေလနဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့အစ္စလာမစ်ဂျီဟတ်တို့ဂျာရာဘိနေကအပြစ်ခံရဆဲထားပေမဲ့ကာဇာမှာရှိတဲ့ဟာမတ်စစ်သွေးကြွအဖွဲ့ကိုလေကြောင်းကနေတိုက်ခင်းတက်ခဲ့တယ်လို့ဣသရေလကပြောပါတယ်။ကာဇာကမ်းမြောင်ဒေသကနေဣသရေလနဲ့မိထဲကိုဒုံးကျည်နှစင်းနဲ့တက်ခတ်ခဲ့တဲ့နောက်ဣသရေလဘက်ကညာတွင်ချင်းပဲလေကြောင်းကနေတက်ခတ်ခဲ့တာဖြစ်တယ်လို့ဣသရေလစက်ကပြောပါတယ်။ဟာမတ်စ်ဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကတော့သူတို့ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်နဲ့ဟန်တာလိုက်နိုင်တယ်လို့ဣသရေလကပြောပါတယ်။အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်စီးပွားရေးယိုယွင်းလာနေတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောတာထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့မှာလမ်းမောထွက်ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေကလည်းပြစ်တင်ပြောဆိုတာတွေထွက်ပေါ်လာပါတယ်။အစိုးရပိုင်းရေနံကုမ္ပဏီကကြိုတင်အသိမပေးဘဲနဲ့လောင်စာစီစဉ်နှုန်းတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ90ရာခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။အစိုးရကထောက်ပံ့ပေးနေတဲ့လောင်စာစီစဉ်နှုန်းကိုတလီတာ80ဆင့်ကနေ73ဆင့်အထိတိုးပြီးတော့တက်မှတ်လိုက်တာဖြစ်ပါတယ်။ခွဲတန်းကြရောင်းချပေးမဲ့စီစဉ်တဲ့အရကိုပိုင်ကားတစ်စင်းအတွက်စီနှုန်းကနေတလကိုလီတာ60ဝယ်ယူခွင့်ရကြမှာလည်းဖြစ်ပါတယ်
။နိုဝင်ဘာလ16ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်။အခုကျမတို့အတန်တွင်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.